coronavirus ထိန်းချုပ် ရေး ချမှတ်ထားတဲ့ စီးမျဉ်းတွေကို ဖြေလျှော့ ပေးတဲ့ အနေနဲ့ နှစ်နိုင်ငံမှာ ရောက်ရှိနေတဲ့ သက်ဆိုင်ရာ နိုင်ငံသားတွေ အပြန်အလှန် ထိသွားရောက်ခွင့်ကို အစောဆုံး စက်တင်ဘာ လတည့် ပြန်လည် ခွင့်ပြုပေးသွားဖို့ မြန်မာနဲ့ ဂျပန် နိုင်ငံတို့ အကြား တင်းနှလာနေက သဘောတူလိုက်ကြပါတယ် ဒီ သဘောတူညီချက်ကို အတိုင်ပင်ခံ ပုဂ္ဂိုလ်တော် ဆန်းစုတီ နဲ့ မြန်မာနိုင်ငံကို ရောက်ရှိနေတဲ့ ဂျပန် နိုင်ငံသား၏ ဝန်ကြီး တွရှီမီတစု မိုတာဂီရို နေပြည်တော်မှ သဘောတူလက်မှတ် ရေးထိုးခဲ့တာ ဖြစ်ပါတယ် အခု သဘောတူညီချက် အရ နှစ်နိုင်ငံမှာ ရောက်ရှိနေတဲ့ နိုင်ငံသားတွေ နဲ့ နှစ်နိုင်ငံ တွင်နှစ်ရှည်နေထိုင်ကြတဲ့သူတွေအနေနဲ့ မိမိတို့သက်ဆိုင်ရာနိုင်ငံတွေကို ခီးသွားဖို့ အပြန်အလှန်ခွင့်ပြုပေးမှာဖြစ်ပြီး သူတို့အနေနဲ့ ကာယောဂဆိုင်ရာချမှတ်ထားတဲ့စည်းကမ်းတွေအရ နေအိမ်တွေမှာ ဒါမှမဟုတ် တိကျခွဲစောင့်ကြည့်ဖို့ သတ်မှတ်နေရာတွေမှာဆေးရနေထိုင်ရမှာဖြစ်ပါတယ် ဂျပန် နိုင်ငံက မြန်မာ နိုင်ငံ အပါအဝင် စင်ကာပူ မလေးရှား ကမ္ဘောဒီးယားနဲ့ လာအိုနိုင်ငံတွေနဲ့ လည်း အခုလို သက်ဆိုင်ရာ နိုင်ငံသားတွေ စက်တင်ဘာလ လောက်မှာ အပြန်အလှန် ခီးသွားခွင့်ပြုဖို့ ကိုဒီလာတဲ့ သဘောတူညီချက်တွေ ရယူခဲ့ပါတယ်